ရခိုင်ပြည်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတလုံးမှာလည်းဒီနိုင်ငံတကာရဲ့အကူအညီတွေတော်တော်အဲ့ဒီကိုစီးဆင်းနေတာတွေလည်းတွေ့ရတယ်လေအဲ့ခါကျတော့အခုနောက်ဆုံးအခြေအနေတွေဘယ်လိုတွေ့ရလဲခင်ဗျာ
ဒီလူသားချင်းစာနာမှုစုတော့မှနေပြီးတော့ကတော့ဒီဒုက္ခရောက်နေတဲ့လူတွေအားလုံးကိုလူမျိုးဘာသာမခွဲဘဲနဲ့ပေါ့လေသူကြတန်းကြတာကတော့ဒါကျွန်တော်တို့ဒါကြိုးစားရမှာပါတကယ်လဲကျွန်တော်တို့ကအများကြီးလိုပါတယ်ဒီမှာတကယ်အစ်ဒီကြောင့်အကူအညီသိနိုင်မှုပါ
ဆိုတော့အဲ့အလှူတွေကဒီအစိုးရစီကနေတဆင့်သွားလား NGO စီကနေသွားလားဘယ်လိုပုံစံမျိုးသွားလဲခင်ဗျာ
အဲ့ဒါကတော့သူတို့ဒီအလှူရှင်တွေကဘယ်လိုဆက်သွယ်ပြီးတူတန်းကြလဲဆိုတော့ဟိုကျွန်တော်လည်းဒါသိချာမသိဘူးလေသိနိုင်တာတော့ဒါလူမှုဝန်ထမ်းဝန်ကြီးဌာနကနေတဆင့်သွားမလားလက်ဆက်ဒေသကြီးကဝန်ကြီးဌာနကတဆင့်သွားမလားအဲ့ဒါတော့သူတို့ကျွန်တော်တို့သိချာမသိဘူးပေါ့လေအ
ဲ့တော့နောက်တစ်ခုကတော့ပေါ့နော်ဒီကိုကိုကြီးတို့ဒီစုံစမ်းရေးအနေနဲ့ကြတော့ဟိုမှာရုံးခန်းသဘောမျိုးတွေသွားဖွင့်ပြီးတော့စုံစမ်းရေးလုပ်တာလားဘယ်လိုပုံစံမျိုးနဲ့လုပ်လဲခင်ဗျာ
အခုတော့ကျွန်တော်တို့ဌာနမလေးလာရေးအစီအစဉ်ဖြစ်ကတော့ဒီ9ရက်နေ့မှာကော်မရှင်အနေနဲ့ရခိုင်ဒေသနေရာတော်တော်များကိုသွားဖို့ရှိသွားတယ်
။ဟုတ်အဲ့လိုမျိုးပေါ့နော်ခရီးတစ်ခုသွားရုံလောင်းနေရောသူတို့ရဲ့အခြေအနေကိုထဲထဲဝင်ဝင်ပေါ့ဗျာလေးလာနိုင်မှာမလား
။အဲ့ဒါကကျွန်တော်တို့ကဒါကပနာမလေးလာရေးပါ။ပနာမလေးလာရေးကတော့မြေပြင်အခြေအနေကိုကျွန်တော်တို့ဒီကော်မရှင်ဖွဲ့ဝင်တွေကိုယ်တိုင်ပေါ့ဗျာမျက်မြင်ပေါ့ကျွန်တော်တို့ဒါသွားတဲ့အခိုက်မှာတွေ့ရတဲ့အချက်လက်စုဆောင်းတာလောက်ပဲလုပ်နိုင်မှာပေါ့။နောက်ပိုင်းမှာကျွန်တော်တို့ကဒီသုတေသနအဖွဲ့ငယ်တွေဖွဲ့ပြီးတော့ကျွန်တော်တို့ဘသူတွေကိုတွေ့မယ်ဘယ်နေရာကိုသွားမယ်ဘာတွေမေးမြန်းမယ်ဆိုတော့အခုအဲ့ဒါကိုအခုကျွန်တော်တို့တွေ့ကြုံရှိသေးတာသုတေသနလုပ်ငန်းလုံဆောင်မှုတဲ့သူတွေလည်းပါတယ်အခုကျွန်တော်တို့ဆက်ပြီးတော့လည်းသင်တန်းတွေပေးပြီးတော့အဲ့ဒီသုတေသနအဖွဲ့ငယ်တွေဆက်ပြီးတော့လှုပ်ဖို့ရှိသွား
အဓိကတော့ဒီလူလူကြားထဲမှာပဲဟိုကော်မရှင်ကဆင်းပြီးလောက်အောင်ပါပေါ့
နှစ်ပိုင်းမှာတစ်ပိုင်းကဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လူလူစီကအချက်လက်တွေတောက်ခံရယူတာကတစ်ပိုင်းမှာနောက်တစ်ခုကတော့ဒီသမိုင်းထောက်ထားတွေစာရွက်စာတမ်းတွေပါကြည့်တဲ့ပြင်ပေါ်လေဒီတခြားမှတ်တမ်းမှတ်ရရှိတဲ့နေရာတွေကနေပြီးတော့စုဆောင်ပြီးတော့ရယူတဲ့ပေါ်သမိုင်းမော်ကွန်းနေစုဆောင်တဲ့အလုပ်တွေလည်းဒါတွေလည်းစတော့လုပ်နေပါဘူ
းဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီလုပ်ငန်းမှာပေါ့ဗျာဒီလူလူရဲ့ပါဝင်ပတ်သက်မှုပံ့ပိုးမှုတွေကိုဘယ်လိုများတောင်းခံမလဲခင်ဗျာ
အဲ့တော့အခုလည်းကျွန်တော်တို့စီကိုတိုင်ကြားစာတွေနောက်တစ်ခါလှမ်းပြီးတော့သတင်းပေးပို့ချက်တွေအဲ့ဒါတွေလည်းကျွန်တော်တို့စီကိုဝင်နေပါတယ်အဲ့တော့ဆက်ဆံရဒေသတွေအသီးသီးရောက်သွားတဲ့အချိန်မှာလည်းအဲ့ဒီလူလူရဲ့ပူးပေါင်းဆောင်ရွက်မှုဒါသူတို့မေးမြန်းတဲ့အခါမှာကျွန်တော်တို့မေးမြန်းစုံစမ်းတဲ့လူတွေအပေါ်မှာဒီလုံခြုံရေးရအောင်မကန်ချက်ပြဖို့အစတာရှိတာအကုန်လုံးကျွန်တော်တို့ဒီမှာတော့ဆင်းနေကြပါလေအဲ့
တော့ပြဟိုအခုဒီမန္တလေးမှာလည်းဒီတန်ဃာတော်တွေနဲ့တချို့ပြည်သူတွေပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြနေတာလည်းရှိတယ်အဲ့ဒါဒီဆန္ဒပြမှုကြောင့်ဘလို့အကျိုးသက်ရောက်မှုရှိလာနိုင်မလို့ကိုကိုကြီးအနေနဲ့သုံးသပ်လဲခင်ဗျာ
ဟိုဒီကိစ္စကတော့ရေရှည်ဖြည့်ရှင်းရမယ့်ကိစ္စဖြစ်တယ်ဟိုအချက်နဲ့မှန်တွေကိုကျွန်တော်တို့စာပွေစုဆောင်းဖို့ကလည်းအဓိကကျွန်တော်တို့ဒီရခိုင်အရေးနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးကော်မရှင်ဆိုရင်လက်တော်အကြောင်းရင်းတွေရောအရင်းခံအကြောင်းရင်းတွေရောဒါတွေကျွန်တော်တို့ရှာဖွေဖို့ဒါနံပါတ်၁ပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကဒီလူအဖွဲ့အစည်းကိုသဟဇာတာဖြစ်ပြီးတည်ငြိမ်ငြိမ်နဲ့ဆက်ပြီးတော့ကျွန်တော်တို့နေရာချထားနိုင်ဖို့ပေါ့ဆိုတော့အဲ့ဒါကျွန်တော်တို့ဒီဟာနှစ်ခုကိုတော့အတကောင်းဆုံးဖြစ်နိုင်တဲ့အကြံဉာဏ်တွေကျွန်တော်တို့ကဒါလုပ်ပြသွားမှာပါပြေးသွားမှာပါအဲ့
တော့အခုဒီကိုကိုကြီးကိုယ်တိုင်ပါဝင်ပတ်သက်နေရတဲ့ဒီရခိုင်အရေးစုံစမ်းရေးကိစ္စရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ခြုံပြီးတော့ဘယ်လိုများမှတ်ချက်ပေးပြောခြင်းပါလဲခင်ဗျာ
အော်ဒီကိစ္စကကျွန်တော်တို့အင်တာတိန်မှုရဲ့ကိစ္စပါတစ်ဖက်ကဒါလူသားချင်းစာနာမှုဆိုတဲ့စုတော့ဒါကတော့ကျွန်တော်တို့နိုင်ငံတကာဆန္ဒဆန်ညွှန်းနေတဲ့အမည်အလေးထားမှာဖြစ်သလိုတစ်ဖက်ကလည်းဒီနိုင်ငံသားဖြစ်မှုဆိုင်ရာတရားဥပဒေစိုးမိုးမှုနဲ့ပတ်သက်တဲ့ကိစ္စဒါကိုနိုင်ငံရဲ့တည်ငြိမ်ရေးလုံခြုံရေးကိစ္စတွေနဲ့ပါဆက်ဆံနေတဲ့အခါကျတော့ဒါကိုပြတ်တော့အဓိကသတိထားပြီးတော့ဆောင်ရွက်ရမယ်ကိစ္စဆိုတော့ဒါအင်တာန်ကိုအကဲဆက်တဲ့တိန်မှုရဲ့ကိစ္စလို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အခုလိုပြောပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ